မနေ့ညပိုင်းကကောလင်းမြို့နယ်အနောက်ဘက်ခြမ်းကညောင်ပင်လှရွာအနီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့စခန်းချရနေရာကိုစစ်ကောင်စီတပ်တွေကတိုက်လေယာဉ်နဲ့လာရောက်ပစ်ကတ်ခဲ့ပါတယ်။မြေပြင်ကလည်းရွာကိုဝိုင်းဝန်းပိတ်ဆို့ထိုးစစ်ဆင်နေပြီးရွာသားတို့ချို့ရွာကျေးရွာတွေမှာပိတ်မိနေပါတယ်။ကောလင်းမြို့နယ်အနီးတိုက်ပွဲအခြေအနေနဲ့စစ်ဘေးရှောင်ရဲ့အခြေအနေသတင်းပေးပို့ချက်ကိုကိုဇော် ောင်စီတပ်တွေလေကြောင်းကထိုးစစ်ဆင်တဲ့အခြေအနေကောလင်းဒေတာကပြည်သူ့ကာကွယ်ရေးအဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံကိုတောင်းနီယာအခုလိုပြောပြပါတယ
်ရဟတ်ရင်သူကစစ်ဖိုက်တာကနှစ်စီးပါလေသူဘိုက်ဖောင်းနှစ်စီးနဲ့သူတွေယူပို့ဆောင်ရင်ဒီဘော့အဲ့လိုလာပြီးတော့သူကတက်ပြီးတော့ဌာနချုပ်ရှိတဲ့နေရာဘကဘဌာနချုပ်ရှိနေရာတဲ့တဲ့ကိုပြစ်ဖြစ်ပြီးမှတခါလေလူကလူပိတ်ချတော့တာရှင်နေနောက်နဲ့ကျွန်တော်တို့အဲ့မှာရှိတဲ့ရဲဘော်တွေကတော့အကုန်လွတ်သွားတယ်ကြာအကုန်ဒီဘက်လွတ်တယ်ဆိုတာကစခန်းမှာကရဲဘော်များများမကြံခဲ့တာဒီကျမ်းပဲခြံကနေပြီးတော့စစ်တောင်းထိုးလာတဲ့ခါကျတော့အဲ့ကရဲဘော်တွေမှလည်းများအကုန်လုံးထွက်ပြီးမှဒီကာကြီးကြတာပေါ့ဗျာ
ရောင်မေလာကျေးရွာအတွင်းမှာအခုချိန်ထိပိတ်မိနေကြသေးတဲ့ရွာသား100လောက်ရှိနေတယ်လို့လည်းကိုတောင်းနေကဆက်ပြောပါတယ
်ရောင်မေလာရွာထဲမှာရွာသားတွေကပိတ်မိနေကြကြဒီရင်ထဲကဒုံးတိုက်ဝင်ပြစ်လာတဲ့ခါကျတော့အဲ့ဟိုစစ်ဘေးရှောင်နေတဲ့လူအနေချင်းလည်းရှိတယ်ဗျာရှိရတာကြတော့တောက်လျှောက်ကြီးနေရင်လည်းဘုလိုပြင်တော့အဲ့အခုရောင်မလရွာရင်အနောက်ဖက်မှာညာတော့ဗျတရုတ်ကလေးကြီးဌာနချုပ်ကပါလာပါဌာနချုပ်ကအဲ့ဟိုဝင်ပြစ်လိုက်ကြဝင်ပြစ်လိုက်တဲ့အခါကျရွာသားတွေမဖြစ်တာပဲနဲ့ပြန်နေခဲ့တာလေအဲ့တော့တော့ထုတ်နေတယ်ဒီလိုပဲ
စစ်ကောင်စီကစကိုင်းတိုင်းအတွင်းကမြို့နယ်အတော်များများကိုအင်တာနက်ဆက်သွယ်ရေးတွေဖြတ်တောက်ထားပါတယ်လေကြောင်းပစ်ခတ်မှုတွေကြောင့်စစ်ဘေးရှောင်တွေကနေရာအတိအကျမနေရဲပဲဟိုပြောင်းဒီရွှေ့ပြေးနေကြရတယ်လို့ကိုတော့နီကပြောပါတယ်
ကျွန်းလာစကားဆိုင်ကျွန်တော်တို့ကပဲတဲပင်စိတ်ကနေစပြီးမှရေးနေတယ်တဲပင်စိတ်အင်ဂျင်အင်းရရှိနောင်ဦးစရင်ဝင်အဲ့ဒီဘက်ကစိတ်ဝေးဆောင်နေစရင်ကျွန်တော်တို့ဒီကောလင်းနယ်အဆက်အုတ်ကန်ချောင်းသားဘက်ကိုပြီးခဲ့ကြမနီးအားဒီအဲ့ဒီအုတ်ကန်ချောင်းသားအစွန်ညောင်မေလောက်ကိုဇီရင်နဲ့ချတော့အဲ့ဒီအုတ်ကန်ချောင်းသားပဲရောက်နေဥစ္စာတွေကြတယ်လေဒီဘက်တီးကုန်းတောင်ကြားအဲ့ဒီဟိုကျွန်တော်ဆက်ဘက်ကိုပြန်ရွှေ့ရတယ်နော်ကျွန်တော်ဟိုဟာချားရှိတူရွှေ့နေရတာပေါ့ဗျာ
23ရက်နေ့တိုက်ပွဲကြောင့်ကမ်ဘလူမြို့နယ်တဲကခြေရွာတချို့လဲစစ်ပေးဆောင်ကြရပါတယ်စစ်ကောင်စီစစ်ကြောင်းနဲ့ဝေးသွားပြီဖြစ်တဲ့တချို့ခြေရွာတွေကတော့ရွာကိုပြန်ဝင်နေကြပြီဆိုပေမဲ့လေးရွာလောက်ကတော့ပြန်မဝင်နိုင်သေးဘူးလို့ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်တဦးကလည်းပြောပါတယ
်ဆိုနေနေပါပါလည်းပြန်ဝင်ကြရပေါ့နော်ကြောင်းနေတာကြည့်ပြီးတော့စစ်ကြောင်းကြီးရွာတွေကတော့မဝင်ရသေးဘူးစစ်ကြောင်းဝေးတဲ့ရွာတွေကတော့စဝင်ကြရပေါ့သာဝင်နေဆိုလဲအစီအမင်းနဲ့နေရတာပါပဲအခမတင်လို့တို့လာဆိုရင်အဟိုဟိုထွက်ပြေးရတာပဲဟုတ်
တနေ့တခြားပို့တိုးလာနေတဲ့စစ်ဘေးရှောင်တွေအတွက်ဆေးဝါးစားနပ်ရိက္ခာတွေအပြင်အဝတ်အထည်တွေပါလိုအပ်နေတဲ့အကြောင်းစစ်ရှောင်တွေကိုကူညီနေသူကအခုလိုပြောပြပါတယ
်ဆေးဝါးတွေလည်းလိုအပ်တယ်ဗျာဆေးဝါးတွေလိုအပ်တယ်ဆိုတော့ကျွန်တော်တို့လေနဲ့ကျဲဆိုင်လေးတွေကြောင့်မထင်မှတ်တဲ့နေရာကြီးကျဲဆိုင်တွေတီးတူတွေကြီးကျဲဆိုင်တွေကြောင့်ဆေးဝါးတွေလိုအပ်တယ်ဗျာတချို့ဒီအဲ့လိုအောင်ဆိုပြီးမှဒါကြီးခဲ့ရတဲ့အဝတ်တထည်ကတခုနဲ့အတိုင်းမျိုးနဲ့ပြီးခဲ့ရတဲ့ဆိုင်တော့လည်းအဝတ်စားလို့ပြန်နေတယ
်ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာခြေရော်တွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုတဲ့အကြောင်းပြချက်နဲ့စစ်ကောင်စီကစကိုင်းတိုင်းအတွင်းနယ်မြေရှင်းလင်းတဲ့စစ်ဆင်ရေးတွေလုပ်နေတာပါကောလင်းကျွန်းလကမ်းဘလူမြို့နယ်တုံးမြို့နယ်အစမှာပြီးခဲ့တဲ့သတင်းပတ်လောက်ခရဲကတိုက်ပွဲတွေဆက်ဖြစ်နေပြီးအဲ့ဒီမြို့နယ်တွေကခြေရော်အတော်များများစစ်ဘေးရှောင်နေကြရပါတယ်ခြေရော်ပေါင်း30နီးပါးစစ်ရှောင်နေကြရပြီးစစ်ဘေးရှောင်အရေးအတွက်ကလည်း3000နီးပါးလောက်ရှိနေသလိုစေဝါနဲ့အစားအသောက်တွေအရေးပေါ်လိုအပ်နေကြတယ်လို့စစ်ဘေးရှောင်တွေကိုကူညီနေကြသူတွေက VOA ကိုပြောပါတယ်ခင်ဗျာ